ဒီနေ့တည်းလေးလိုက်စီစဉ်မှာတော့နေပြည်တော်မှာဒီတစ်ပတ်ထဲမှာပဲချင်းပါပြည်စီတော်ရဲ့ငင်းငယ်ထိတ်တင်းကြီးလာတဲ့ရလနဲ့ပြည်ဝင်ငင်းငယ်ရှေးလာလာတွေကိုဆွေးနွေးဆောင်ပါပါအစိုးရတမန်တော်နဲ့အပြစ်ခံရဆက်ထားတဲ့တိုင်းနဲ့ကဖွဲ့ကထိတ်တန်းကောင်းဆောင်တွေပါဝင်တက်ရောက်တဲ့ညီလာကမှာတော့အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကဆက်ဆွေးနွေးဆောင်ကိုလက်ခံကြတဲ့အတွက်ဒါအောင်မြင်မှုလို့ဆိုနိုင်ပါသလားနောက်ပြည်ဝင်ငင်းငယ်တစ်ခုလုံးတွေရှေ့ဆွနိုင်ဘာများလုံနေသေးတယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးဆောင်စီစဉ်ထားပါတယ်ပြန်နိုင်ဆွေးနွေးဆောင်မဲ့ပုဂ္ဂိုလ်တွေကိုဟိုကျွန်တော်ဖိတ်ခေါ်ထားပါတယ်အခုလေးလိုက်မှမရောက်နေကြပါဘူးတူကတော့ကျွန်တော်ပိုမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ကဦးဆောင်နိုင်ရကဥက္ကဋ္ဌဖြစ်ပါတယ်နောက်တူကတော့တန်ဟန်သာရေးချဲချင်လို့တင်းသာဆရာဦးမမောင်စိုးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြန်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့သက်ချက်တွေကိုကြားနေပါတယ်ပထမတစ်ချက်အနေနဲ့ကတော့ဒီပြီးသွားတဲ့ဒီညီလာခံရလဒ်နဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ဒီညီလာခံမှာအဆုံးဖြတ်ပေးနိုင်မဲ့ထိပ်သီးကောင်းဆောင်တွေတက်ရောက်တဲ့အတွက်ရလဒ်ကောင်းနေရှိတယ်နောက်အရင်ကတော်မတူခဲ့တာတွေကဆွေးနွေးဖို့လက်ခဏာတွေရှိနေဆိုပြီးပြောတာဆိုရလည်းရှိပါတယ်ဆိုတော့ဟိုအရင်ဆုံးကျွန်တော်သူ့ကိုဟုတ်ကဲ့သဘောထားကိုကြားနေပါတယ်ခင်ဗျာဆိုတော့ဒီလိုပြောဆိုချက်တွေဒါတွေကတကယ်လည်းအောင်မြင်မှုလို့ပြောနိုင်လားသူ့ကိုဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ပေါ့ဒီလိုအဖတ်မျိုးတွေပြောနိုင်ပါတယ်ဒါပေါ်ရတဲ့တော့ကျွန်တော်တို့ဒီတော့ဆောင်းလာခဲ့ဒီလိုဆောင်းတာပဲဆက်သွားတော့ဒီလိုဒီလိုတော့ပို့ပြီးပြီးတော့ဖြေရတာနဲ့မှတ်လိုက်တဲ့အချိန်မှာပြန်ပြန်ကြည့်ဒီအကောင့်ပေါ်မှာဆက်ကြည့်ရတော့ကြာတယ်လေဒါကြောင့်ကျွန်တော်တို့ကအလယ်လမ်းနဲ့အောက်ခြေမှာနေနေတာအထက်ကျဖြစ်တော့စပ်ပေါင်းဆက်တဲ့တုံးဘုတ်ကစိတ်ကြီးတွေပြုလို့နေတယ်ဒီပနာမအပလီအပလီစဉ်းစားဖို့နဲ့အားအောင်နေတော့တာကဒီကျုပ်တို့မျိုးကဒီလိုအထက်ကျရှိတိုင်းပါဒီလိုလေယုံကြည်ကြီးနဲ့တယောက်တယောက်လေးလေးစားစားနဲ့ဒီလိုဖတ်ပြနေကြဆိုရင်တော့နောက်နောက်မှာအာဒီအဖက်ကညွန်ပြအောက်ကအကောင့်ပေါ်တယ်အမဒါမှအစ်စ်ချောမှုရောင်းနိုင်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျဆိုတော့ကျွန်တော်ဥမောင်ဆိုတဲ့သဘောထားလဲဆိုရင်းစီချင်ပါခင်ဗျဥမောင်ဆိုရင်အခုကျွန်တော်တို့ဒီညီလာခံမာဒီထိပ်သီးပုတ်ခေါင်းဆောင်မင်းနေတက်လာရဲနောက်တစ်ခုကတချို့သဘောတူညီချက်တွေရခဲ့တယ်ဆိုပြီးတော့ဟိုကျွန်တော်ကြားပါတယ်ဆိုတော့ဒါအောင်မြင်မှုလို့ဆိုနေလားဆရာဥမောင်ဆို
ဒီညီလာခံရဲ့အောင်မြင်မှုလို့ပြောလို့ရတာတော့ကျွန်တော်တို့တမရောဆွေရနဲ့ဒီတိုင်းမှာဒီ EU တွေကြားရဲ့ကွဲလွဲမှုကိုပြုလို့နေပေါ်ထုတ်ပြီးတော့ဒါဆွေးနွေးဖို့လိုအပ်တယ်ဆိုတာကိုဖော်ပြလိုက်တာပဲဖြစ်ပါတယ်။ပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ဒုတိယကြိမ်နှောက်ဆောင်ညီလာခံနေပြီးတော့2018တတိယကြိမ်ညီလာခံကြမှာပြစ်ဆို့နေတဲ့ဒီကျွန်တော်တို့တိုင်းမရဲ့ကိုပိုင်ကြားထားခွင့်ပြဿနာပြီးနေပြဿနာကိုရွေးဆွဲရေးနဲ့ပတ်သက်ပြီးတော့ဒီတိုင်းသားတွေကခွဲထုတ်ခွင့်ပေးရမယ်ခွဲထုတ်ခွင့်နဲ့ပတ်သက်ပြီးတော့ဒီကွေပေးရမယ်ဆိုတော့ပြဿနာကိုကြောက်ပြတ်ဆို့နေတာကိုတနည်းကျော်တော့အခုအချိန်မှာဒါကိုပုံမှန်ပြောလိုက်တယ်ဆိုတော့ကျွန်တော်တို့ဒီပြဿနာဖြစ်နေတယ်ရှိနေတဲ့ပြဿနာကျွန်တော်ဘယ်လိုဖြစ်ရှင်းမလဲဆိုပြောလိုက်တာပဲဆိုတော့ပုံမှန်ပြောရင်ဒီတစ်ခေါက်သိတိဆွေးနွေးပွဲမှာဘာသဘောတူညီချက်မှရတာတော့မတွေ့ပါဘူးဆက်ဆွေးနွေးဖို့သဘောတူလိုက်တာတခုပဲရှိပါတယ်ဒါပေမဲ့ရှိနေတဲ့ပြဿနာကိုဖြေရှင်းမှုတွေပြုလင်းလင်းပေါ်ပြလိုက်တာတော့ကောင်းတဲ့အချက်လို့ပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဟိုဆလိုလာဒါပြဿနာဆိုတာကိုအတိအမှတ်ပြုလက်ခံလိုက်တာအဲ့တော့ဒါကိုအစကောင်းတဲ့ခြေလှမ်းတစ်ခုလို့ပြောလို့ရတဲ့သဘောပေါ့
။ဟုတ်ကဲ့ပါပြင်ရှိတဲ့ပြဿနာကိုအတိအမှတ်ပြုလိုက်တာဒီပြဿနာကိုဖြေရှင်းမှုကျူးစွာလိုက်တာကိုကျွန်တော်တို့ကဒါအစပြုတဲ့ခြေလှမ်းပြအတိအမှတ်ပြအောင်ပါအရင်ကတော့တနည်းကျော်လောက်ကရှောင်ရွက်နေတာပါ
ဟုတ်ကဲ့
ပြဿနာရှိနာကိုရှောင်လဲနေရင်ကျွန်တော်ကပြဿနာမရှိရှင်းနိုင်ပါဘူးပြဿနာရှိနာကိုအတိအမှတ်ပြုလိုက်ပြဿနာရှိဖြစ်ရှင်းနိုင်တဲ့ခြေလမ်းအစလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဆရာဦးကိုဟုတ်ကောင်လည်းပြန်တော့မေးချင်ပါတယ်အခုကျွန်တော်တို့ဒီဒိုင်မန်ဒီညီလာခံမှာထိတ်တန်းကောင်းဆောင်တချို့ကတက်မယ်မတက်ဘူးအတန်တွေထွက်တယ်နောက်ဟိုညီလာခံပထမနေ့မှာဆိုရင်လည်းဒီ RCSS ဥက္ကဋ္ဌဘုချုပ်ကြီးရွတ်ကနေတူအပ်ဖြစ်တဲ့ကာကြုတ်ကလည်းဒီညီလာခံအစဆုံးမတက်တဲ့ဒီအင်းလေးဖောင်တော်ပြောင်းဝဲသွားတာတွေ့ရဆိုတော့ဒါရီရောဘလို့များအိပ်ပဲကောင်းနိုင်မယ်အခုတွေ့ဆုံမှာဒါရီကသုံးတရားဖို့တည်တယ်လို့ပြောနိုင်လားဥပ္ပဝက
ဟုတ်ပါတယ်အခုအဖြစ်လို့ပြောရင်လည်းပြောနိုင်ပါလားဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီဆက်ပြီးတော့ကျွန်တော်တို့ template ကျန်လို့ခေါ်တဲ့ဒီကျွန်တော်တို့စံစီလက်မှတ်ထိုးတဲ့ဆက်ပွဲကအကောင်းဆုံးတွေစုံစုံညီညီပြောင်းဖို့ဆိုပြီးတော့အစိုးရနဲ့တမတော်ကဖိတ်ကြားတယ်အဲ့ဒီမှာဒီမှာတော့မဆိုင်ကြဘူးတက်နိုင်လို့အဲ့ဒီလိုဖြစ်နေကြတော့ကျွန်တော်တို့ဟာလာဖြစ်တဲ့နဲ့တစ်ခါကြမယ်ဆိုးဘက်တက်မယ်တစ်ခါကြမယ်ဒါဖြစ်ရင်အဲ့လိုဖြစ်နေမျိုးကြော်လာပြီးတော့ဆယ်ဘက်စလုံးကပြည်ပြည်ကြောင်းတော်တွေဆယ်ဦးတက်ဖို့ဆုံးဖြတ်ချက်ရလာတာကကျွန်တော်တို့ ဆက်ကတော့အောင်မြင်မှုတစ်ခုပါလားဒီလိုရလာပြီးတဲ့နောက်မှာဆက်ကဆိုရမယ်အတမတော်ကအစီအစဲတွေကိုအမဲဆုံးပေါ့လားဒီပထမရက်မှာအဲ့ဒါဖွင့်ပေါ်ပြီးတယ်ကျွန်တော်တို့ဒီ၃နှစ်မြောက်ခန္ဓာရှင်းပါပြီးတဲ့နောက်မှာကျွန်တော်တို့ဆက်လက်ပြီးတော့စကောဝိုင်းရှင်နေဘွယ်ဒီ၃ပါးကြီးပတ်ဝန်းကျင်လောက်ရှင်းပါဖို့ရှိတယ်ဆိုတော့အခြေခံပေါ်မှာကျွန်တော်တို့ဆီလီရောက်ရှိကြတာပေါ်တော့လည်းပဲလက်တွေ့မှာကြတော့ကျွန်တော်တို့ကာကွယ်ရေးကြီးချုပ်နေတဲ့မြင့်လက်ကသွားပြီးတဲ့နောက်မှာပေါ့ပထမကြီးကတင်ကြတာသွားပြီးတဲ့နောက်မှာရှင်နေဘွယ်ဆက်လက်ထိုင်နေရင်မရှိတဲ့အခါကြတော့ကျွန်တော်တို့ခဲတကယ်စီကောင်းပါပဲဒီဒီဖွဲ့ဦးကောင်းတော်တွေကသာသာပြင်းနဲ့ဒါကိုရည်ရည်ကြောက်ကတကယ်ကလာမော်ဒယ်ပိုင်းဗာပုံမှန်ရောဖတ်ထိုင်နေတဲ့အချိန်တွေကကျောင်းသွားတယ်ဒါကြောင့်ဒီလိုဆိုတော့ဒီလည်းပဲဟာလာကျွန်တော်တို့ကျန်းဥက္ကာလည်းပဲပြန်နေဆိုပြီးတော့ဒီမော်ဒယ်ပိုင်းမှာပြန်သွားလာဖြစ်ပါတယ်တို့တော့ညစာစာပွဲမှာကျတော့အားလုံးမျက်နှာပေါ်ပြီးတော့အဲ့ဒီမှာကြံပြီးတော့အပြည့်အဝနေနိုင်တဲ့ခါကျတော့ဒုတိယရက်မှာကျတော့ကျွန်တော်တို့ဒီဆွေဦးအပိုင်းလာဖွဲ့ဦးတော့ပြည့်စုံဆုံးပြန်တော့ပါလေ။ဒီအသေးရဘက်ကတော့အတိုင်းကြီးကပုံကိုယ်ကြေးတာဥပောင်းနဲ့ပြောရပြီးတော့ဒီသမ္မတဘက်ကတော့ဒုတိယသာကိုယ်ဦးလူကျောက်ကနေပြီးတော့သာကိုယ်ဦးလူကျောက်ရဲ့ကိုယ်စားပြောင်းပေးနေတဲ့အဲ့ဒီတော့ဒီမှာပြည့်ရနေတော့ကျွန်တော်တို့ဒုတိယဒီရက်ကတော့ဆုံးဆုံးညီညီဒါဒီလိုလည်းပြောင်းလာတာပြေးရပါလေခင်ဗျာ။ဒါကြောင့်အဖြစ်ချင်းရှိမယ်ဆိုရင်အသေးသေးလောက်ဖြစ်ပြီးတော့ယာယီအခိုက်အတန့်ပေါ့ဗျာ။ဒီလိုဒီလိုလည်းမရှိခင်တော့ပါနည်းနည်းအခိုက်အတန့်ဖြစ်သွားတဲ့ကြံစည်ပါခင်ဗျာ
။ Okay ။ဆရာဦးမော်ဆိုးမြေရောခင်ဗျာအခုသွားဟိုဥက္ကောကတော့ကျေတွင်ရှင်းပြသွားပါရဲ့။ကျွန်တော်တချို့ခေါင်းဆောင်ပိုင်းတွေဟိုညီလာခံအဖြစ်ဟိုမတက်တဲ့ကိစ္စနဲ့ပတ်သက်လို့ဒါဟိုအဖို့ထစ်ဖြစ်เสียကိစ္စတခုလို့တုံ့တက်လို့ရမှာခင်ဗျာ။
တကယ်ပြောမှဆိုလို့ရှိရင်ပေါ့ဗျာဒီအခု PPSC ဒီဆယ်ဘွဲ့မှာအဓိကတော့လက်နက်ငယ်အင်အားရှိပြီးတော့မမမရနိုင်တာတော့ RCSS နဲ့ KNU နှစ်ဖွဲ့ဖြစ်တာ哦ဒီနှစ်ဖွဲ့နဲ့ဒီအစိုးရတမန်နဲ့ဆွေးနွေးပွဲကြမှာပြုခါတွေရှိတယ်မတူကြလဲမှုကြားတွေရှိတယ်ဆိုတော့ကျွန်တော်မြင်နိုင်ပါတယ်ဥပမာ KNU မှာလည်းပဲဥက္ကမတူလို့လာတွေ့တဲ့လူနဲ့ကျန်တဲ့ KNU ဘိုးဘွဲ့ရဲ့ကြားမှာကိုယ်လဲမှုတချို့ရှိနိုင်တယ်သို့မဟုတ်အဒီ SS နေနဲ့လည်းပဲဒီအစိုးရရဲ့သဘောထားကိုလက်မခံလို့မတော်လဲပဲလာတွေ့ရဲဆိုရအမြင်မျိုးရှိနေမှာလေဆိုတော့ဒါတော့တိတ်မထူးဆန်းဘူးဗျကျွန်တော်တို့ကမတူလို့ဆွေးနွေးနေတာဖြစ်တယ်အဲ့တော့ RCSS နဲ့ဖြစ်စီ KNU နဲ့ဖြစ်စီတို့က KNU အတွင်းပိုင်းမှာဖြစ်စီကိုယ်လက်မှုရှိနေမှာလေဒါကမထူးဆန်းပါဘူးကျွန်တော်တို့လိုအပ်တာအခုတရှိလိုအပ်တာတော့ပြည်သူဆွေးနွေးဖို့ပါပဲပြည်သူဆွေးနွေးမှုမရှိရင်ကျွန်တော်တို့ကအဲ့ဒီနိုင်မှုနေရာမရှိပါဘူးအဲ့တော့မတူတာကျွန်တော်မြင်ရတော့မတူဘူးဆိုတာအထူးသမဟုတ်ပါဘူးမတူလို့အတွက်ကျွန်တော်အနည်း90လောက်စစ်တိုက်နေရတာပါအဲ့တော့စစ်တိုက်တဲ့ပြဿနာကိုဖြေရှင်းဖို့ဆိုရင်ကျွန်တော်ပြည်ဆုံးဆွေးနွေးဖို့လိုအပ်ပါတယ်ပြည်ဆုံးဆွေးနွေးတဲ့အချိန်မှာအာမတူဘူးအာပြည်ဆက်တွေရှိတယ်ဆိုတာဒါထူးခြားတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်အဓိကတော့ပြည်ဆုံးဆွေးနွေးဖို့ကအဓိကကြပါလိမ့်မယ်လို့ထင်ပါတယ်
โอเคဆောင်းတော်ဆွေးနွေးရကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလိမ်လိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဒီထိုင်းနိုင်ငံကကိုတီးလည်မှုအလဲပေးချင်ပါတယ်ကိုတီးလည်မှုတော့ဟာဆွေးနွေးချင်တာမြင်မြင်နေတာရှိရင်ဆွေးနွေးမြင်မြင်နိုင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီအစိုးရစစ်တပ်လောက်တာတော့ကျွန်တော်နေကသဘောထားမယူတာဘူးဗျာဘာဖြစ်လို့လဲဆိုတော့နော်အခုအစည်းအဝေးလုပ်တယ်နော်ပြစ်ခတ်ကဲပြီးအစီလက်မှတ်ထိုးတော့ပြေပေါ့ဗျာအခုဒီဝယ်လုပ်နေတာကိုကျွန်တော်ကြည့်ရမယ်ဆိုရင်เนาะယူတာမရှိတော့ကျွန်တော်ပြောနိုင်ပါလားဗျဘာဖြစ်လဲဆိုရင်เนาะတကယ်လို့ယူတာမမကလုပ်မယ်ဆိုရင်เนาะကျွန်တော်တိုင်းသားဒေသမှာတို့စစ်တပ်တွေအဝင်ရောက်ပြီးတော့နေရာဝင်ယူဖို့တော့မလိုဗျတို့ရဲ့စစ်တပ်ကိုเนาะရုတ်သိမ်းပြရမယ်เนาะမရုတ်သိမ်းမဲ့အခုဆက်လက်ပြီးတော့เนาะစီဝယ်လုပ်တယ်တို့ကတခြားသောအဖွဲ့အစည်းတွေသွားပြီးတော့တိုက်ခိုက်နေတာဒါကျွန်တော်အနေနဲ့တော့ဒါယူတာမှုမရှိဘူးလို့ပဲပြောရပါတယ်ဗျဒီတော့နော်ကျွန်တော်အနေနဲ့တော့လိုချင်တာတော့ကျွန်တော်ကငင်းချင်းရဲ့အဓိကလိုချင်ပါတယ်ဒါပေမဲ့အစိုးရစစ်တပ်အားနော်ကျွန်တော်တိုင်းသားရဲ့အရင်မြင့်ကိုတော့အုပ်စီယူတော့သူတို့ကဒီအားလုံးချုပ်ကန်ဖို့လှုပ်ဆောင်နေတာပဲဆိုသူများပါဖြစ်ပါတယ်ခင်ဗျာ
โอเคကိုတီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်ဒီမှာလည်းဒီလိုမယုံကြည်မှုတွေရှိနေလို့လည်းအခုလိုဆွေးနွေးပွဲတွေဟိုမပြည့်ပြတ်နိုင်နေတာလို့ပဲပြောရမယ်ထင်ပါတယ်နောက်တစ်ခုကကျွန်တော်တို့မြန်မာနိုင်ငံကကိုစလိုင်းပွေကုန်းပါကိုစလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးမြင်းမြန်းလို့ရပါတယ်ခင်ဗျာ
ကျေလို့မတူဆုံးဆုံးနေပြည်မတမှာတော့ဘာလို့လဲဆိုတော့သုံးဖြစ်ချက်နိုင်တဲ့ပုဂ္ဂိုလ်တရားတွေဆွေးနွေးဖို့ကိုနောက်မှလည်းပဲဆက်လက်ရှိပါဖို့လိုတယ်ဒီလိုမျိုးခံခဲ့ရဆွေးနွေးဖို့အိမ်တမကြီးတွေတော့တော့အမှုကနေကိုကိုပိုင်ချက်ဆောင်ခွင့်ဆိုတဲ့ဥစ္စာအကြီးဆုံးဥစ္စာပဲသူတို့ကဟိုမခွင့်ချရဘူးဆိုတဲ့ဥစ္စာနဲ့ပြန်ပြီးတော့မှဟိုဘာလို့ကြောင်လဲအော်လောင်းကျက်ခတ်တယ်လေလှုပ်လိုက်တော့တိုင်းသားတွေကလည်းပဲကိုပိုင်ကျက်ဆောင်ခွင့်မရှိဘဲနဲ့တော့ဘာရင်းဆိုင်မှလည်းပဲအရနိုင်မှာမဟုတ်ဘူးဒါလည်းကျွန်တော်စေခံကိုရှိပုံကျွန်တော်တို့ကလူချင်းနေတယ်ပုံတော့ဒီကဲမှာမခွေးခွေးဘူးဆိုတော့အမြင်အချိန်ခံမှုရတဲ့ခါရယ်ဆိုတဲ့ပုံစံတမတော်ပြက်ခိုင်တော့ကျွန်တော်ကတော့ဒီတမတော်ဒီရောဟို2020နောက်ပိုင်းဒီချင်းမှာတော့မပြီးဘူးနော်အချင်းဆွေးပြီးတော့မှဆက်လက်ပြီးတော့မှသွားဖို့ပဲဆက်စီတိုင်းနဲ့သွားစီချင်တဲ့ပုံစံတော့ဆွေးနေပုံစံတော့ကောင်းတယ်နဲ့ရက်လာကောင်းတော့ကျွန်တော်လောလောဆယ်ဖြည့်လိုက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
โอเคကိုစားပွဲကိုဆွေးနေပြီးမှကျေးဇူးပါနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောသားလဲဆွေးနေကျင်တာမင်းမြင့်နေရှင်ဆွေးနေမင်းမြင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်သုံးခွဲပြောပါမယ်ပထမဆုံးတစ်ခုကတိုင်းသားတွေကိုအားလုံးကျေးဇူးတင်ပါတယ်ဗျာအဲ့ဒီကအစီအဝေးတက်ပြီးတော့ရင်းကြီးကြီးနဲ့အားလုံးတင်ဝင်းဝင်းနဲ့ပြီးတော့ရင်းရဲ့လို့သူတို့တော်တော်လေးခံစားပြီးတော့တင်းကြီးခံပြီးပြောတော့ပါတယ်နော်နောက်ကရှင်းနေတဲ့ဘောမှာတတိရှိမှဟိုစစ်တိုက်လို့ရမယ်ဆိုတာတိုင်းသားရဲ့ဉာဏ်ကြီးဒီမှာတိုင်းသားတွေလက်လက်မသိဆုံးပဲနဲ့တမ်းတော်တော်မှခုခံနေတာကသူတို့ရဲ့စက်တီသူတို့ရဲ့မျိုးသားတွေသူတို့ရဲ့ဒီလိုဒါစောက်ရတာပါနော်အမင်းကျို့ဘလို့ပုတ်ခတ်ပြီးပြောတာလည်းမဟုတ်ပါဘူးနမန်သုံးဝကြဒီစစ်တပ်ကြီးဘုဇောအောင်ဆန်ထောင်ရတဲ့စစ်တပ်ဖြစ်ပါတယ်ဟိုဥနေဝင်လက်ထက်ကလည်းဘုဇောအောင်ဆန်လက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဥနေဝင်လက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဒီဥတိုင်းစီလက်ထက်ကဆွဲထားတဲ့ဥပဒေ2008ဖယ်ပြီးပုံကိုဘယ်သူမှအတည်မပြုပါဘူးဒီအောင်အတည်ပြုပြီးတော့ဟိုဦးသိန်းစင်ကဒါကိုအကောင့်တွေခေါ်လာတယ်ဆိုပြီးတော့သူကပြောနေတယ်သူကလည်းတက်လာတာလေဒီအခြေခံဥပဒေကိုပြင်မယ်တော့ဒါဟိုတစ်ဖက်ကရေးဆွဲထားဆိုဖြစ်ပါတယ်ဟုတ်ကဲ့ဒါတော့ပါပဲဆိုရင်ဟုတ်
ကဲ့ကိုသမောင်းဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံပါပဲကိုစိုးဝေသဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲအဲ့တုံးနေဟိုစစ်တေရာစုဘင်းလုံးရာခိုင်းကြီးလားဟုတ်တုံးနေကျေတော့ရှိသွားပြီပေါ့နော်။အဲ့ဒါမျိုးတက်ပေါ်လိုက်ဆိုရှင်လည်းကောင်းသဘောတူရေကလေးတစ်ခုရတဲ့အခါမှာသဘောတူရေကလေးတစ်ခုရတဲ့အချိန်မှာတစ်ချိန်နဲ့ထက်မှာတိုက်ပွဲကြီးဖြစ်နေတယ်။အဲ့ဆိုတော့ကျွန်တော်ပြောချင်တာတိတ်တယ်လို့မပြောနိုင်ပါဘူး။နော်ရင်းရင်းရည်ရည်လာခိုင်းရလေ။ကျွန်တော်ပြောချင်တာကတော့နော်ဟိုတက်မတော်အကြီးကျယ်ဖြစ်တဲ့ခါကိုကြီးဥစ္စာကဟိုကြီးကြီးရွေးချယ်တင်ရောက်တဲ့သမရကိုအလေးမပြုချင်းဒီတောင်းချင်ဖွဲ့ပြီးပုံဥပဒေကိုမပြည့်ချင်းဒီနေ့ညကျွန်တော်တန်းကြီးအတွက်အလားကွာဝင်လေလေးလေးဥမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစိုးရေးဆွေးနွေးပြရကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေတိပို့ထားစာတချို့ရှိနေပါတယ်တချို့ Facebook ကဟာရောမဆုမုံမဲ့ဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီVFS ဆိုတဲ့အကောင့်ကတော့ငင်းငယ်ကြီးကတော့အဖွဲ့စည်းတိုင်းရဲ့စေတနာနဲ့ဆိုင်ပါတယ်ဗျာတဲ့ကျွန်တော်ကတော့တိုးတက်တယ်လို့ထင်နေမယ်အားတော့သိမရပါဘူးလို့ရေးထားပါတယ်ကိုတင့်ဆိုတဲ့အကောင့်ကတော့အချင်းချင်းစစ်တိုက်နေတာနဲ့ဆိုင်အခုလိုမျိုးငင်းငယ်ရေးအတွက်ဆွေးနွေးနေတာကတိုင်းပြည်အတွက်ပို့ပြီးတော့မှရလက်ကောင်းကြီးထွက်လာမှာပါအားပေးပါတယ်ငင်းငယ်ရေးအမြင်ရပါစေတဲ့ကာရန်ဆိုတဲ့အကောင့်ကတော့စစ်တပ်ဘက်ကတပတ်ရော့ပါတဲ့မြင့်မို့တောင်းကိုဖြိုခိုင်းနေတာမဟုတ်ပါဘူးရိုးသားမှုကိုစစ်တပ်ဘက်ကဒီထက်ပိုပြီးအမြင်ကျဲဖို့လိုပါတယ်တဲ့လူမျိုးကြီးဝါဒကိုဆွတ်လွတ်ပါတိုင်းပြည်ငွေကြေးတိုင်းပြည်ခြေလက်တွေကိုအကျိုးမဲ့မပြတ်စည်းပါစေနဲ့တဲ့ကိုကိုဆွဲတော်ဆိုတဲ့အကောင့်ကတော့ငင်းငယ်ရေးကတော့မျော်လေတိုင်းဝင်းနေသေးပါပဲတဲ့ကျွန်တော်မှတ်မိသလောက်ပြောရရင်ငင်းငယ်ရေးဆွေးနွေးပွဲတွေပြုလုပ်တဲ့အချိန်တိုင်းမှာတိုင်ပင်ထားသလားတော့မသိပါဘူးတဲ့ဥအောင်မင်းဥဆောင်တဲ့အချိန်ကနေစလို့ယနေ့အထိရှေ့မှာဆွေးနွေးနောက်ကနေစစ်တိုက်နေတာကတော့ယနေ့အချိန်ဖြစ်ပါပဲဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တွေပေးထားတာပါဆိုတော့ဆွေးနွေးကြတဲ့လူတွေထဲမှာလည်းထောက်ပြတဲ့ကိစ္စတွေကျွန်တော်ပြင်တယ်ဆွေးနွေးရပုဂ္ဂိုလ်တွေကိုပြန်ပြီးတော့ဟိုဆွေးနွေးပေးစီချင်ပါတယ်အခုဟိုတတော်များလည်းဘာလို့တစ်ထည့်ပြောနေကြလဲဆိုတော့ဒီငင်းငယ်ဆွေးနွေးနေမှာတစ်ချိန်တည်းမှာတိုက်ပွဲကြီးဖြစ်နေတဲ့ကိစ္စကိုဘဝင်မကျတဲ့သဘောထားတွေတွေ့ပါတယ်အထူးသဖြင့်ကတော့ဒီလူရဲ့ငင်းငယ်လူလာတဲ့အချိန်မှာဒါဟိုငင်းငယ်ရဲ့သင်္ကေတနဲ့ဒီဆက်ကျင်ဘက်လူမျိုးဖြစ်နေတော့ဒါမျိုးဟိုဘဝင်မကျတဲ့သဘောလို့ပြောရမှာပါဆိုတော့အခုအပြည့်ရထားတဲ့ဖွဲ့ရည်နေရောမရက်တဲ့ဖွဲ့ရည်နေပါတိုက်ပွဲကြီးဖြစ်ဖြစ်နေတာဆိုတော့ဒီလိုပြဿနာတွေရောဟိုဥက္ကဋ္ဌကဆွေးနွေးစေချင်ပါတယ်ဒီပြည်သူငင်းငယ်ရဲ့တစ်ခုလုံးတွေဘလောက်တောင်မြန်ဟိုရက်ခတ်နေလို့ပြောလို့ရမှာပါ
ကျွန်တော်ဆောက်ပြတင်တာကတော့အပြည့်အဝနိုင်ငံရေးအတွက်ဒီ အချိန်ကုန်နဲ့ဖြစ်ပေါ်တိုးတက်ရမှာကိုနည်းနည်းနောက်နေတဲ့သဘောပါဒီရင်းနေရင်းဖြစ်စီချိုးပေါက်သွားအောင်တော့လုံးဝအချိန်မရှိဘူးလေတော့ပမာမထောက်ပြခြင်းနဲ့အတူတူတိုက်ပြည့်ဖြစ်တဲ့အခြေအနေမှာမျိုးရှိပါတယ်မျိုးကတော့ NCAA သမားကြီးတို့ဘောကျင်းတဲ့မရှိသေးတဲ့အဖွဲ့ကြီးတွေမှာဒီလိုနဲ့မျိုးရအစည်းအဝေးရနော်ကျောင်းသားတာသဘောတဘောအရာဒီအဘောတွေရှိနေပါလေ။နောက်ပြီးတော့လက်မရေးထိုးပြီးတဲ့အဖွဲ့တွေမှာလည်းအဲသိသိမှုတွေအချို့ရှိနေပါလေ။အဲ့ဒါကတော့ NCA ကိုလက်မရေးထိုးတော့လည်းပဲ NCA မှာပါတဲ့ပြဌာန်းချက်တွေ၊လမ်းညွှန်ချက်တွေဒီဒီပုံနှုံးထားတဲ့ဟောအားတွေအစ်တဲ့ဆုတ်ဆွေချက်တွေကမတူတဲ့အခါကျတော့ဒီအဖွဲ့ဒီအပြည်ကြီးကမိမိရဲ့ကျေးဇူးတော်ဒီကိစ္စအကျိုးဒီပါရှိမဲ့ပုံစံမျိုးဖွင့်ပိတ်တယ်ဖွင့်ပြီးတော့အတိတ်တွေကိုဖွင့်ပိတ်တယ်ဖွင့်တဲ့အတိုင်းလိုက်လံလုံဆောင်ဆောင်ကျေပေါ်ကြတဲ့ခါကြတော့ဒီတပ်မတော်ကအတိတ်တွေဖွင့်တာတစ်မျိုးအဲဒီထိုးရတဲ့အဖွဲ့ကြီးကအတိတ်တွေဖွင့်တာတစ်မျိုးအကောင့်တွေပုံပေါ်နေမတူတဲ့ခါကြတော့ဒီသိသိမှုတွေနားလည်မှုတွေလဲတာဖြစ်နေပါလေဒါကြောင့်ကျွန်တော်တို့အတိတ်တွေဆက်တူချက်တွေကောင်းကျေပေါ်လာတယ်ဖတ်တဲ့ဖြစ်အောင်ကတော့ကျွန်တော်ဆက်လက်ကြည့်နိုင်ရမယ်ဆိုတာကျွန်တော်တို့အစီအစဉ်မှာလည်းရေးရပါတယ်ဆိုတော့ဆက်လက်ကြည့်နိုင်တဲ့အခွင့်အလမ်းကနည်းနေတဲ့ဆက်တော့လက်မထိုးပြီးသားဖွဲ့လဲတချို့ဖြစ်ရှင်မှုရှိတယ်ဆိုတာဒီကျွန်တော်တို့အစ်တို့ဖြစ်မဖြစ်မကောင်းကြဖြစ်ပါတယ်ဒါကြောင့်ဆက်လက်ကြည့်နိုင်သွားရင်တော့ဒါကအတိအကောင်းကျေပေါ်လာတဲ့ပြင်နဲ့အိဗယ်ဖွင့်လာတဲ့ပြည်လာမယ်ဆိုတော့ဖြစ်ရှင်မှုတွေညော့နေသွားပြီးတော့ရက်နဲ့ရက်ဆိုင်သွားနိုင်ပါတယ်တခါကလည်းနိုင်ငံရေးသမေးပွဲတွေအချိန်ကုန်ကောင်းလာရင်လည်းဒီဒီစီရေးပြည့်စုံမှုတွေကရော့သွားနိုင်ပါတယ်လို့ကျွန်တော်ထောက်ပြချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆွေးနွေးရခြင်းကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုအောင်ခင်ဗျာအခုကျွန်တော်တို့ဒီညီငယ်ဆွေးနွေးတဲ့အချိန်ထဲမှာပဲဒီတက်ပွဲတွေဖြစ်နေတဲ့ပြဿနာနဲ့ပတ်သက်လို့ပေါ်လေဟိုတချို့ကအခုတတော်များဘဝင်မကျတဲ့သဘောထားတွေလည်းဆရာဦးမောင်ဆိုလည်းကြားလိုက်မှာပါဆိုတော့ဒီဒီပြဿနာတွေရောဒီတည်ရင်းငယ်တစ်ခုလုံးမှာဘယ်လောက်ဒီတက်ရောက်မှုတွေရှိနေလဲဆရာ
ကျွန်တော်ဒီဘာပြည့်ပြောမယ်ဆိုလို့ရှိရင်တော့ပြည်တွင်းကြီးဆင်းနေရင်ကျွန်တော်အစိုးရနဲ့တက်မတော်နေနေတော့ပြစ်ခတ်ရစေကြီးညာလိုက်ပြီးတော့ဆွနွေးရင်ကောင်းမယ်လို့ကျွန်တော်တို့အားလုံးကတော့ဒီဝဲသဘောထားတယ်။ဒါပေမဲ့ဆွနွေးဘွေးအချိန်ကြာလာတဲ့အချိန်မှာကျွန်တော်တို့ကပြဿနာရရှိတယ်ဗျ။ပြဿနာရရှိတယ်ဆိုတာကတော့ကျွန်တော်တန်တာလက်နက်ကင်ဖွဲ့စည်းနေအစိုးရတပ်ဖွဲ့ကြမှာမတူတဲ့အချိန်ကြီးရှိတယ်။ဥပမာဆိုတော့တန်တာလက်နက်ကင်တပ်ဖွဲ့မှာဝါမိုင်းလာဧရိယာတွေကသူတက်သူအီရန်နဲ့သူထိန်းထားတဲ့အခါမှာအတိခရဆိုင်နဲ့မိတ်ဒီသတ်မှတ်ထားတဲ့တပ်မနာမရှိဘူးအဲ့တော့ကျန်တဲ့တပ်ဖွဲ့အများစုကကျန်တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့အများစုကပျောက်ကြားဒေသတွေဖြစ်တယ်ပျောက်ကြားဒေသတွေဖြစ်တဲ့အခါကျတော့အဲအစိုးရတပ်ဖွဲ့ဝင်ထွက်တာနဲ့ပျောက်ကြားဒေသဝင်ထွက်တာတွေကအဲရှင်းဝင်နေတာပေါ့အစိုးရတပ်ဖွဲ့ဝင်လာရင်ပျောက်ကြားဒေသတွေကပြန်ထွက်သွားတယ်အဲပျောက်ကြားဒေသတွေဝင်လာအစိုးရတပ်ဖွဲ့ပြန်ထွက်သွားရင်ပျောက်ကြားဒေသတွေကပြန်ဝင်လာတယ်ဆိုတာမျိုးရှိတယ်အဲ့တော့ကျွန်တော်ကတစ်ဖက်ကအပြစ်ခံရစေရင်းနဲ့တပ်ဖွဲ့နေရာချထားရေးကိုမလုံနိုင်ကျွန်တော်ကပြဿနာရှိနေတယ်။ဆိုတော့အခု RCSM နဲ့ဖြစ်တဲ့ပြဿနာအပါအဝင်အေးကျွန်တော်တို့ကျန်တဲ့တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့ပြဿနာအလုံးမှာတပ်နေရာချထားရေးကိုကျွန်တော်ပြည်ပြည်မလုံနိုင်ဘူး။ဆိုတော့အပြစ်ခံရစေရင်းတပ်နေရာချထားရေးကိုမလုံနိုင်ဘူးဆိုလို့ရှိရင်ခုနပျောက်ကြားတပ်ဖွဲ့တွေနဲ့ပြစ်ပခါရှိနေမှာပဲ။ရှိနေတယ်ဆိုလို့ရှိရင်ကျွန်တော်ကဒီပြစ်ပခါကိုရှော့ချဖို့အဲဒီဆွေးနွေးပွဲကိုဘယ်လိုလုပ်မလဲဒါမှမဟုတ်ဆွေးနွေးမှုကအခု GMC တို့ဘာလို့ဒီ institute တွေရှိနေတာ哦ဒီ institute တွေကတင်းဒီအပြစ်ခံရဆဲကိုဘယ်လိုရှော့ချမလဲဆိုတော့ကျွန်တော်တို့ကအဲလမ်းကျယ်ကျယ်ဖွင့်ပေးဖို့လိုတယ်ဒါပေမဲ့အခုခက်နေတာတခုကဘာလဲဆိုတော့ပြိပကတွေဖြစ်ပေမဲ့ဒီဆွေးနွေးတွေကနောက်ကျနေတယ်ဆိုတော့ GMC ရှိနေမဲ့ GMC မှာတင်းဆွေးနွေးတွေကနောက်ကျနေနောက်ကျတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်မယုံကြည်မှုကပိုများလာတဲ့အနေအထားမျိုးဖြစ်တယ်ဒါကြောင့်မလို့ဒီပြိပကတွေရှော့ချဖို့ပြည်ရှိတဲ့ institute တွေကိုကျွန်တော်ကကောင်းကောင်းမွန်မွန်နဲ့မြန်မြန်ဆန်ဆန်အသုံးချဖို့လိုအပ်တယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါကျွန်တော်တို့ email နဲ့ people ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါသေးတယ်။သူတို့စာတချို့လည်းဖတ်ဟောပြချင်ပါတယ်ဒီနေ့မှာအရင်ဆုံးကတော့ကျွန်တော်တို့မေတ္တလာမျိုးကဦးစိန်မောင်ရဲ့စာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
။1938ရဲ့နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ထိပ်သီးခေါင်းဆောင်များတက်ရောက်တဲ့နိုင်ငံရေးဆွေးနွေးပွဲဟာထူးခြားတဲ့ဆွေးနွေးပွဲလို့ဆိုရမှာပါ။ဒီမိုကရေစီပြည်မြောင်းလည်းလှုပ်ဆောင်ချက်တွေတိုးတက်မှုတုံ့ဆိုင်နှေးကွေးနေပါတယ်။ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုရှေးမတိုးတာပဲရပ်ဆိုင်းနေတယ်လို့ဝေဖန်နေကြခြင်းမှာဒီလိုထုခဲ့တဲ့အရေးပါလာတဲ့ဆွေးနွေးပွဲမျိုးကိုလုပ်ပြနိုင်တာဟာညှို့နှင်းချက်တွေကိုရှင်းတန်းစေပြီး ထူးကဲ့တဲ့လှုပ်ဆောင်မှုနဲ့ဝေဖန်တဲ့ကိုခြေပလိုက်ရတယ်ကြတယ်လို့ယူဆပါတယ် NGA လက်မှတ်ထိုးထားတဲ့ဒိုင်းသားလက်နက်ကန်အဖွဲ့အစည်းများလိုလားတဲ့ဆွေးနွေးပွဲမျိုးဖြစ်လို့ရလတ်ကောင်းတွေလည်းရလိုက်တယ်လို့ဆိုကြပါတယ် NGA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအဖို့လည်းဒီလိုတွေ့ဆုံဆွေးနွေးလို့ကြောင်းဖိတ်ခေါ်ရကြတယ်လို့ထင်ပါတယ်တောင်းဝင်ယူအဆုံးပြတ်ပေးနိုင်တဲ့ထိပ်သီးပုဂ္ဂိုလ်ခေါင်းဆောင်များနဲ့ဒိုင်းရိုက်တွေ့ဆုံဆွေးနွေးခြင်းဟာခိုင်မာတဲ့အဆုံးဖြတ်များကိုရနိုင်တာကြောင့်အထူးအလေးထားကြိုဆိုရမယ့်ဆွေးနွေးပွဲနောက်အလားလာကောင်းများဖြစ်ပေါ်လာစေနိုင်ဖို့စတင်လိုက်ခြင်းဖြစ်တယ်လို့ထင်မြင်ပါတယ်။2020ခုနှစ်မတိုင်မီအတွင်းမှာ NCA အကောင့်တွေဖော်နိုင်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးအခြေခံမူတွေချမှတ်နိုင်လိမ့်မယ်လို့လည်းညွှန်လင်းရပါတယ်ခင်ဗျာ။
ဟုတ်ကဲ့နောက်စာတစ်စာတော့ကျွန်တော်တို့ဥတည်ငွေရဲ့စာဖြစ်ပါတယ်ဒီမှာငွေပေးဖို့ထားတာကိုရရင်နဲ့ဖတ်ပြပေးပါဦးခင်ဗျာ
ငွေရင်းရောထိုက်ပြီးများဆွေးနွေးရတဲ့အတွက်မျှော်လင့်ချက်ရှိခဲ့ပေမဲ့ထင်သလောက်တော့ခီးမပေါက်ပါဘူးတခုတည်းသောတက်မတော်ထားရှိတဲ့သဘောတူရဲဆိုတာကလည်းရှေ့အများကြီးဆွေးနွေးရအောင်ပါပါခွဲမထွက်ရေးဆိုဘူးလေတိုင်းရင်းသားတွေကလက်မခံသေးပါအခုလိုထိုက်ပြီးဆွေးနွေးပွဲလုပ်တာကတော့ကောင်းတဲ့အစင်လာပါများများဆွေးနွေးမှအဖြေရလိမ့်မယ်လို့လည်းယုံကြည်ပါတယ်လက်နဲ့နဲ့ဖြေရှင်းခြင်းဟာအဖြေမဟုတ်ပါတပတ်နဲ့တပတ်ယုံကြည်မှုရှိရှိနဲ့နားလည်မှုထားဆွေးနွေးပြီးအစိုးရကိုအတိုးလျှော့လို့ဆွေးနွေးတာဟာနိုင်ငံရေးလုပ်ငန်းစဉ်ရှေ့တိုးနိုင်မယ်လို့ထင်မြင်ပါတယ်။မူတစ်ခုကိုပုံတွေကင်ပြီးဆွေးနွေးနေရင်လည်းနိုင်ငံရေးအလံဝေးနေမှာပါ။အခုလိုလက်နက်ကင်များအပြင်လူမျိုးစုလိုက်နိုင်ငံရေးဆွေးနွေးပွဲများလုပ်ပြီးထိပ်သီးဆုံးဖြတ်နိုင်တဲ့သူများကိုရွေးချယ်ပြီးအခုလိုထိပ်သီးဆွေးနွေးပွဲများမှာဆွေးနွေးလို့ရှိရင်ပိုပြည့်စုံမယ်လို့ယူဆပါတယ်။ဒါမှသာပင်လုံးညီလာခံကြီးမှဆုံးဖြတ်ချက်များကိုမြင်မြန်ချနိုင်မှာလို့မြင်ပါတယ်ငင်းငယ်ရေးနဲ့ပတ်သက်လာရင်အစွဲကင်းကင်းနဲ့ပုံမလွလွဆွေးနွေးတက်ပါတယ်ပြည်သူများကလည်းငင်းငယ်ရေးလိုချင်ပါပြီမပါဝင်သေးတဲ့သူများကလည်းပါဝင်လက်တွဲပြီးတိုင်းပြည်ငင်းငယ်ရေးကိုဆောင်ရွက်ကြရင်ပိုအဆင်ပြေတာပေါ့ဗျာပြည်တွင်းစစ်လွန်တဲ့ကအမြန်ရုန်းထွက်ကြဖို့အချိန်တန်ပါပြီဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရင်မှာတော့ဒီပြီးခဲ့တဲ့ညီလာခံပေါ်မှာညှော်လင့်ချက်တွေထားရဲ့အတန်ကြီးကြပါတယ်ဆိုတော့ကျွန်တော်ဒီညီလာခံမှာတော့ဒီသဘောတူခဲ့တဲ့အဲထဲမှာဒီအစကခွဲမထွက်ရေးကိုပိုင်းပြတိုင်းနောက်တက်မတော်တစ်ခုရဖြစ်ကိစ္စကြီးဆက်ဆင်းနေမယ်ဆိုရင်အပိုင်းတွေပါလာပါရဲ့ဒါအရာထူးခြားရယ်ဆိုပြီးတော့လေအားလုံးကထောက်ပြနေမယ်ဆိုတော့တရားဥပဒေကခင်ဗျားတို့ဒီလိုသဘောတူညီချက်တွေကဒီနောက်တဲ့ဆွေးနွေးပွဲတွေအတွက်ဘယ်လောက်ဒီလက်တွေ့ဟိုအထောက်အကူဖြစ်လာနိုင်တယ်လဲဘယ်လောက်ဒီတွန်းအားတွေဖြစ်လာနိုင်တယ်လို့များတရားဥပဒေကလည်းညွှန်လင်းထားလဲ
ကျွန်တော်အနေနဲ့တော့ကျွန်တော်တို့ဒီအဓိကဒီစစ်မှန်တဲ့ဆက်ရည်အောင်လို့ဒီဆောက်ရည်ဒီပြည်တော်စုကိုကျွန်တော်အောင်မြင်နေဒီဆောက်နိုင်မယ်ဆိုရင်ဒီပြည်တော်စုတွေကဒီဘယ်သူမှဘယ်နေနေစိတ်ပိုင်းဘယ်လူမျိုးဘယ်ပြည်နယ်မှပတ်သက်ဖို့အကြောင်းမရှိဘူးဒါကြောင့်လည်းကျွန်တော်တန်းတူရင်းနဲ့စစ်မှန်ကြံစည်နေတဲ့အခွင့်အရေးကအပြည်တော်စုရဲ့မှာပြေဝါရမယ်ဆိုတဲ့ပုံပေါ်ဒီလိုပုံစံမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကဒီအဆက်ဆက်ပိုင်းရှိသည်တဲ့အစာပါကိုလည်းဆက်ဖို့မလိုဘူးဆိုပြီးတော့ဆက်ဖို့ရဆိုတဲ့အံပတ်ချက်ကိုလည်းဆက်ဖို့မလိုဘူးဒီကော့ထရက်ဆိုတဲ့စကားပါတဲ့အပေါင်းလုံးဝကကိုလုံးဝမပေါင်းတဲ့နဲ့ကျွန်တော်တို့စစ်မှန်တဲ့ပြည်ပေါင်းစုအမျိုးသားတန်းတူရင်းနဲ့ဆိုတော့တပ်ပိုင်းနဲ့ရရှိရရမည်ဒီကတော့ဒီတစ်ခုတည်းသောပြည်တော်လေးဖြစ်ပြီးတော့ဟုတ်လားဒီကျွန်တော်တို့ဒီဘာပေါ့လုံးဝမပြေခွဲကြရဘူးအပေါ်ပြီးတော့ကျွန်တော်တို့အဲဉာဏ်ရဲ့အစိတ်ပိုင်းမှာ၎င်းပြည်တော်ဒီကနေပြီးတော့ခေါ်တော့ဆင်းမရှိကြရဘူးဆိုပြီးတော့ဒီဖာဘာပြင်ဆင်ပြီးတော့ဒီကျွန်တော်တို့ပြည်တော်လူရုပ်ပြီးဆောင်မယ်ပြည်တော်လူကြီးတွေကဘယ်သူမှမခွဲဘူးကြတဲ့ဖာဘာမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကတော်တော်လေးအလားအလာကောင်းတဲ့ဒီတော့ဒီကြရပါမယ်ကွာ။ဟုတ်က
ဲ့
။အခုကျွန်တော်2008တဲကစီစီကြကြအဲ့ဒီဖာဘာအတိုင်းဆက်ပြီးခဲ့တဲ့အခါကျတော့ဒီတော်ကဟိုအခြေခံမူကလည်းကျွန်တော်ကမရသေးဘူး။တကယ်အခြေခံမူကလည်းမကြသေးဘူး။အဲ့ဒီအချိန်မှာကျွန်တော်တို့ဒီဆက်တဲ့အခြေခံမူတွေမှာမဆက်ပြတ်တဲ့အလားဒီကတော့ကမရှိသေးရတော့ဆိုတော့တာမျိုးချက်ဒီဒီမောကန်တာချက်ကဝင်လာတဲ့အခါကျတော့ဒီကျွန်တော်တို့ဖက်ဒရယ်အခြေခံမူအောက်မှာဓာတ်မူရေးဒီဘက်ကြထားတဲ့အခြေအနေအမှတ်ကံပြမရှိသေးဘဲနဲ့ဒီစာပါအရင်ရောက်လာတဲ့ပုံမှာတော်တော်လေးအဆင်ပြေဖြစ်ပါပါ။ဒါကြောင့်ဒီကျွန်တော်တို့ဒီဒီဘက်ကြထားတဲ့အပြေဝရရှိတဲ့အာဒီကောင်ကြီးမှာဟာလာဘယ်တော့မှခွဲတော့မရှိဘူးလို့ပြောရတာသက်သက်သာသာဖြစ်ပါတယ်။ဒါကြောင့်ဒါကိုကျွန်တော်တို့ကဒီစကလုံး အဖားကိုပြင်ဆင်ပြီးတော့ပြည်တော်စုမပြေခွဲရေးပြည်တော်စုကဒီနယ်ဘယ်လိုမျိုးမခွဲထွက်ရေးဆိုတာကျွန်တော်တို့ပြည်တော်စုနဲ့တွဲပြီးတော့ပေါ်ပြခြင်းဟာပို့ပြီးတော့ခံရမယ်ဆိုပြီးတော့ကျွန်တော်တို့အခုပြဿနာကိုပြဿနာရှိတဲ့အတိုင်းရှင်းနိုင်ပြီးတော့သဘောတူနိုင်တဲ့ဒီကြားပေါ့လေဒီစာသားတွေပြင်ဆင်ဖို့သဘောတူလိုက်တာဖြစ်တဲ့အတွက်တိုးတက်မှုလို့ပြောနိုင်ပါလားခင်ဗျာဒီကိစ္စမှာလား
ဟုတ်ကဲ့ပြည်နယ်ဆွေးနွေးပြီးခဲ့တဲ့ဟိုမြို့သားလူမျိုးရေးဖွဲ့ချုပ်ကဦးဆောင်နိုင်ကကောင်းကတရားနာရေးချင်းချင်းတဲ့တင်းနာဆရာဦးမောင်စုကိုယ်တိုင်ဆွေးနွေးရတဲ့စာရေးသားပြဖို့တွေနဲ့တော်တော်ရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
Thank you.